Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိနေဒီနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2016ခုအောက်တိုဘာလ24ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ16 19 25ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါအီရန်နိုင်ငံမိုဆူးမြို့ကိုအာရစ်စစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတာတွေသတင်းတစ်ပတ်ကြော်လာတာနဲ့အများအီရတ်တပ်ဖွဲ့တွေဟာဒီကနေ့မှာတော့မိုဆူးမြို့အပြင်ဘက်မှာပုံကျက်တိုက်ခိုက်နေပါတယ်။တခါရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်တဲ့အခြေအနေတွေထပ်ဖြစ်ခဲ့ပြီးတဲ့နောက်အခုချိန်ထိမတည်ငြိမ်သေးတာကြောင့်ဒေသခံလူမှုအတိုင်းဝန်းအကြားငြိမ်းချမ်းရေးအလားအလာပေါ်မှာမေးခွန်းတွေလည်းထွက်လာစေပါတယ်။ဒီလိုထိတ်တန့်ရောက်သင်္ကန်းကားနဲ့ဒီမြန်မာသတင်းတွေကိုတော့ကိုရနိုင်တဲ့အတူပြပြပေးသွားပါပဲရှင်
။ဟုတ်ကဲ့ပါခင်ဗျာ။ UWSA1 နဲ့မိုင်းလာတပ်ဖွဲ့တွေကြားစီရေးတင်းမာနေတဲ့ရှမ်းပြည်အရှိတ်ဘက်ချမ်းမှာဝတ်တက်တီကိုပြန်ဆုတ်သွားပေးဖို့အစိုးရတပ်ကရာဇသံပေးထားပါတယ်
။ဟိုဒီဝတ်တက်တီအတိုင်းသွားတဲ့အပြည်ဝတ်တက်ဘင်းကိန်းများစခန်းတစ်ခုအဲ့ရနေပြီးပြန်ဆုတ်ပေးဖို့တော့ဝါတယ်ပေါ့။သူမဆုတ်ပေးလို့ရှိရင်တပည့်နမဲ့အချိန်ကြီးပြင်းပြမှုမှဖြစ်နေတာပေါ့။
စီစောင့်ကြည့်နေတဲ့ဒေသခံတို့ပြောသွားတာပါဒီအကြောင်းနဲ့တူစိုက်ကလုန်းမုန်တိုင်းလမ်းကြောင်းပြောင်းသွားပေမဲ့ IOD တိုင်းဒေသခံတွေစိုးရိမ်မှုနဲ့တင်းရှောင်နေရတဲ့အကြောင်းနဲ့တူသမရယူကောက်ပွဲဝင်နေကြတဲ့အမေရိကန်သမရလောင်းနှစ်ဦးတို့အကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်တဲ့ဘယ်လိုသဘောထားရှိကြသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်းနဲ့ကိုရန်နိုင်တို့ကတင်ပြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမိုဆူးမြို့ကိုအာရစ်စစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတာတွေသတင်းတစ်ပတ်ကြော်လာတာနဲ့အများအီရတ်တပ်ဖွဲ့တွေဟာဒီကနေ့မိုဆူးမြို့အပြင်ဘက်မှာပုံကျက်တိုက်ခိုက်နေပါတယ်။မိုဆူးမြို့ကနေအရှေ့ဘက်15ကီလိုမီတာလောက်မှာရှိတဲ့ဘာတယ်လာမြို့ကိုအတိအကျတိုက်ခိုက်နေတာပါ။အီရတ်တပ်ဖွဲ့တွေနဲ့ကာထလနက်ကိုင်တပ်ဖွဲ့တွေဟာမိုဆူးမြို့အရှေ့ဘက်နဲ့တောင်ဘက်မှာရှိတဲ့မြို့ငယ်လေးတွေကနေတဆင့်ထိုးပေါက်ပြီးတော့မိုဆူးမြို့အနီးကိုချဉ်ကပ်လာနေတာပါ။မိုဆူးမြို့တိုက်ပွဲပထမသတင်းပတ်အတွင်းလေကြောင်းတိုက်ခိုက်မှုတွေဟာပြစ်မှတ်တွေကိုထိရောက်ရောက်ပစ်ခတ်နိုင်ခဲ့တယ်လို့ဒီလွန်ခဲ့တဲ့နှစ်နှစ်အတွင်းအာရစ်စစ်သွေးကြွပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကအထူးကိုစလဲဘရတ်မာဂတ်ကဒီကနေ့ Twitter လူမှုကွန်ရက်ဆာမင်နာမှာရေးသားထားပါတယ်။ဒါပေမဲ့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကခါခတ်မြို့အနီးကဗလီကျောင်းတစ်ခုမှာလူ73ယောက်ထက်မနည်းသေဆုံးခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့တောင်းဆိုနေပါတယ်။မိုဆူးမြို့အနီးဝန်ကျင်ကတိုက်ပွဲတွေမှာအီရတ်တပ်ဖွဲ့တွေကိုပစ်မှတ်ထားပုံရတဲ့ IS စစ်သွေးကြွတွေရဲ့တိုက်ခိုက်မှုအတွင်းဒီလေကြောင်းတိုက်ခိုက်မှုလည်းဖြစ်ခဲ့တာပါ။သူရှာဖွေတွေ့ရှိတဲ့အထောက်အထားတွေအရလေကြောင်းတိုက်ခတ်တဲ့အချိန်မှာဖြစ်ခဲ့တာဖြစ်ပေမဲ့လည်းအဲ့ဒီနေရာဟာကတ်တက်ဖွဲ့တွေရောအာရစ်စစ်သွေးကြွတွေကရောဘုံကျဲတိုက်ခိုက်နိုင်တဲ့အကွာအဝေးတွေမှာရှိတယ်လို့လူခွင့်ရေးအဖွဲ့ကပြောပါတယ်။အမေရိကန်စစ်ဘက်ပြောခွင့်ရဗိုလ်မှူးကြီးဂျွန်ဒိုရီယန်ကတော့ဒီလေကြောင်းတိုက်ခိုက်မှုဟာသူတို့နဲ့မဆိုင်ဘူးဆိုတာကိုအခိုင်အမာပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေတဲ့အကြောင်းအီရတ်အစိုးရကလည်းပြောပါတယ်ရှင်
။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာလူသားချင်းစာနာတဲ့အနေနဲ့၃ရက်ကြာတိုက်ပွဲရနာထားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တိုက်ပွဲတွေပြန်ဖြစ်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။အလက်ပိုမြို့ဟောင်းရဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့နောက်ဖက်ချမ်းနဲ့မြို့အရှိတ်ချမ်းကိုပိုင်းခြားထားတဲ့ရှေ့တန်းစစ်မျက်နှာတစ်လျှောက်ကနေရာတွေအတော်များများမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒါပြင်ဆီးရီးယားနဲ့ရုရှားတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့လည်းပြောပါတယ်။တပုန်တွေဘက်ကထိုးစစ်တွေဆင်လာနိုင်တာကြောင့်ရဲသားတွေအနေနဲ့ဆွေရတပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာမနေကြဖို့တပုန်တပ်ဖွဲ့တွေဘက်ကပြောထားပါတယ်။အလက်ပုံမြို့မှာတိုက်နေတဲ့အဖွဲ့တွေစီကနေလုံခြုံရေးအာမခံချက်မပေးနိုင်တာကြောင့်ကုလသမဂ္ဂကမြို့အရှိတ်ချမ်းမှာစေဝါကုသမှုအထောက်အကူပေးဖို့စီစဉ်ထားတာကိုတောက်ကြနေကရွှေဆိုင်လိုက်ရပါတယ်။လေပုံမြို့အရှိတ်ချမ်းမှာရတနာသိန်းခွဲလောက်အကူအညီတွေအသေးအံလိုအပ်နေပြီးတော့အရေးပေါ်စေဝါကုသမှုလိုတဲ့သူရပေါင်းများစွာကိုကူညီကယ်ဆယ်သွားဖို့လိုတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ထောက်ပံ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဤအဖွဲ့တွေရဲ့ထရက်ကားတွေကတော့အကူအညီတွေကိုဘေးကင်းလုံခြုံစွာပေးနိုင်ဖို့ခွင့်ပြုချက်မရသေးတာကြောင့်တူရကီနယ်စပ်မှာသတင်းပတ်နဲ့ချီပြီးတော့ဆောင်ဆိုင်နေကြပါတယ်ခင်ဗျာ။
Republican သမ္မတလောင်းထော်နဲ့ Trump ဟာ American သမ္မတတာဝန်ယူဖို့အရေးအချင်းမပြည့်မိဘူးဆိုတာကိုတနေ့တည်းတနေ့ပို့ပြီးတော့တက်တေပြလာနေတယ်လို့ American သမ္မတ Barack Obama ကတနေ့ဦးနေ့မှာပြောဆိုလိုက်ပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွက် Democratic သမ္မတလောင်း Hillary Clinton ဘက်ကနေထောက်ခံမင်းဆွဲတဲ့ Nevada ပြည်နယ် Las Vegas မြို့မှာကျင်းပတဲ့လူလူစုဝေးပွဲမှာသမ္မတ Obama ကအဲ့ဒါလိုပြောသွားတာပါ။ Mr. Trump ကတော့ရွေးကောက်ပွဲကာလလုပ်ငန်းစဉ်တွေဟာသူ့အပေါ်မျှတမှုမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့ပြောဆိုလာနေတာပါ။ထရမ့်ဟာသူရှုံးနေတဲ့အတွက်အခုလိုပြောနေတာလို့သမ္မတဥပမာကပြောပါရယ် Trump ha di tamra ye chin ne pye mi du ma hoh bu sira go tamra Obama lo be Mrs. Clinton ga le myaw Carolina pi ne me swe siyon pwa de khu ma pyaw da ba de a yin nong ga tamra long dwe naw tamra long phit bu shin pyan kae ja dwe ne mu wara bai ne chin we bai sa ya kwe le mu dwe shi kae bu be me aku Mr. Trump lo ro naingan go u sa nai ma mla sira me gon thauk da myu tu ma lou khe bu lo Mrs. Clinton ga pyaw ba de Trump ကတော့ Mrs. Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်တဲ့တစ်ချိန်တည်းမှာအချင်းပြတ်ချဆောင်မှုတွေကိုကင်တွယ်ဖို့လို့ဆိုတဲ့သူ့ရဲ့အဆိုပြုချက်ကိုတနင်္ဂနွေနေ့က Florida ပြည်နယ် Naples မြို့ဆွေယုံဆွေးနွေးပွဲအတွင်းမှာပြောသွားပါတယ်Mrs. Clinton ဟာသူနိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းကကိုပိုင်အီးမေးလ်စာပါအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခံနေရတယ်လို့သူကိုယ်တိုင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မှားခဲ့တဲ့ဆိုတာကိုဝန်ခံထားတာပါရှင်
ပြည်ထောင်နိုင်ငံမြောက်ပိုင်းကာလီမြို့က The Jungle လို့ခေါ်တဲ့ဒုက္ခသည်ခံကိုမကြခင်မှာဖျက်သွားဖို့ရှိလာကြအောင်အဲ့မှာနေထိုင်နေကြတဲ့ရွှေပြောင်းခြေချနေထိုင်သူတွေဟာသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတယ်ပြီးတော့စတင်ထွက်ခွာနေကြပြီဖြစ်ပါတယ်ပြည်သူဆိုရကတော့အခုလိုနေရာရှိပြီးတာဟာလူသားချင်းစာနာတဲ့အနေနဲ့လှုပ်ဆောင်တာဖြစ်ပြီးတော့ဒီလိုလှုပ်တဲ့အတွက်ပြည်ထောင်နိုင်ငံရဲ့အကြီးဆုံးစင်းစားရက်ခွက်ကိုဖျက်သိမ်းလိုက်နိုင်မှာဖြစ်ပါတယ်ယာယီဒုက္ခသည်ခံနေမှာစိုးစိုးဝါးဝါးနေထိုင်နေတဲ့ဒုက္ခသည်8000လောက်ကိုရွှေပြောင်းနေရာချဖို့အတွက်တရင်တစ်ပတ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပါတယ်အစောပိုင်းတုန်းကတော့ဒီဒုက္ခသည်စခန်းကိုဖျက်သိမ်းဖို့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒုက္ခသည်တချို့နဲ့ရဲတပ်ဖွဲ့တွေပြဿနာဖြစ်ခဲ့ပြီးတော့ဒုက္ခသည်တွေကရဲတွေကိုကဲရီနဲ့ပြစ်ပေါက်ခဲ့ကြပါတယ်အာဖရိကတိုက်အနောက်ပိုင်းဂီနီနိုင်ငံကနေဒီဒုက္ခသည်စခန်းမှာနေနေတဲ့သူတဦးကတော့သူကတယောက်တည်းနေတာဖြစ်ပြီးစာသင်ဖို့ပဲရှိတာကြောင့်ဘယ်မှာပဲနေနေပြဿနာမရှိတဲ့အတွက်အဆင်ပြေမယ်လို့မျှော်လင့်တယ်ဆိုပြီးပြောပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေအနေနဲ့ပြည်ထောင်နိုင်ငံတဝန်းကဒုက္ခသည်စခန်းတွေမှာနေဖို့နေရာချသွားပြီးမှဖြစ်တယ်လို့ခေလုံးဝဲရှောက်ဖို့လည်းအခွင့်အရေးရှိမှာဖြစ်ပါတယ်ဒါပေမဲ့တချို့ဒုက္ခသည်တွေကတော့ဗြိတိန်နိုင်ငံကိုသွားကျင်နေကြတာကြောင့်အဲ့ဒီကနေထွက်ခွာဖို့ငြင်းဆန်ကြလိမ့်မယ်ဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဗြိတိန်နိုင်ငံကတော့အဲ့ဒီဒုက္ခသည်စခန်းကမိသားစုနဲ့ကွဲနေတဲ့ကလေး1300လောက်ကိုစတင်လက်ခံနေပြီဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒီနေ့လာနေညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့မယ်ရှင်။ရခိုင်ပြည်နယ်ဘက်မှာစံပယ်တိုက်ခိုက်တဲ့အခြေအနေတွေထပ်ဖြစ်ထားပြီးတဲ့နောက်အခုချိန်ထိမတည်ငြိမ်သေးတာကြောင့်ဒေသခံလူမှုအတိုင်းဝိုင်းတစ်ခုအကြားညီညီအလားလာပေါ်မှာမိကုန်းတွေလည်းထွက်ပေါ်လာစေပါတယ်။ရဲတပ်ဖွဲ့ဝင်6ဦးတပ်မတော်သား5ဦးကြဆုံးပြီးတိုက်ခိုက်သူတွေဘက်ကအယောက်30သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေကို ISO လို့ခေါ်တဲ့ Ranger လက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်သူတွေကလုခဲ့တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဖမ်းမိသူတွေရှိပေမဲ့လည်းလွတ်မြောက်နေသူတွေလည်းရှိနေသေးတာကြောင့်ဘူးတိတောင်မောင်တော်နဲ့ရဲတိတောင်ဒေသတွေကိုစစ်စီရင်နေပြီးအဖြစ်သတ်မှတ်ပြီးတော့စစ်တပ်ကလိုက်ရှင်းနေဆဲဖြစ်ပါတယ်။စစ်စီရင်နေပတ်သက်ပြီးအသေးစိတ်အချက်လက်တွေတိတ်ထွက်မလာတာကြောင့်လူတွေကြားမှာကောလာဟလတွေလည်းပြန့်နှံ့နေပါတယ်။အဲ့ဒီဒေသဘက်မှာညမထွက်ရအမိန့်ထုတ်ပြန်ထားဆဲရှိပြီးအိုးရင်စွန့်ခွာထွက်ပြေးသွားသူအများအပြားရှိနေတယ်လို့ဒုက္ခသည်စကန်တွေကလည်းအရင်ကတည်းကရှိထားတာပါ။အခြေအနေအတော်လေးတိတိမမှရှိခဲ့ပြီးတဲ့နောက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့အကူအညီတွေလည်းလိုအပ်နေသူတွေစီကိုအရင်ကလိုအချိန်မီမရောက်တော့ဘဲဖြစ်သွားပါတယ်။ဒါကြောင့်လည်းအရေးပေါ်ကျန်းမာရေးဆောက်ရှောက်မှုခံယူဖို့လိုအပ်နေသူတွေအတွက်စိုးရင်စရာဖြစ်နေရတယ်လို့နေတူဝါစားနပ်ရိက္ခာအတွက်လည်းအခက်အခဲကြုံတွေ့နေရတာပါ။စကန်တွေထဲမှာအကူအညီတွေတဖြည်းဖြည်းချင်းပြန်ရလာနေပြီဖြစ်ပေမဲ့လည်းတိုက်ခိုက်သူတို့တန်လျာရှိသူတွေအားလုံးကိုဖမ်းမမိသေးတာကြောင့်အခြေအနေတွေပြန်တည်ငြိမ်ဖို့နဲ့လူမှုအတိုင်းဝိုင်းတစ်ခုအကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကတော့အချိန်ယူရအောင်ပဲအလားအလာရှိနေပါတယ်ရှင်။
ကသူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာအမေရိကန်နဲ့ဆက်ဆံရေးကိုဖျက်ထောက်ဖို့ရည်ရွယ်ထားတယ်လို့ပြောကြားပြီးရပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှနဲ့ပစိဖိတ်ဒေသရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆော့ဟာဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဒူတာတေရဲ့အငင်းပွားစရာပြောဆိုမှုတွေ၊ကြေညာချက်တွေနဲ့ဖိလစ်ပိုင်ရဲ့ယီမန်ချက်နဲ့ပတ်သက်ပြီးမရေရာတဲ့လက်တွေ့အခြေအနေတွေကအမေရိကန်နိုင်ငံနဲ့မဟုတ်ဘဲတချို့နိုင်ငံတွေကိုလည်းအံ့ဩတုံ့လုပ်စေခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပါဖက်တိုယာဆေကိုတင်းလာနေကပြောကြားခဲ့တယ်ဆိုပြီးတော့ဒန်နီယယ်ရဆော့ကပြောပါတယ်စနေနေ့တုန်းကတော့သမ္မတဒူတာတေကအမေရိကန်နဲ့ဆက်ဆံရေးကိုဆက်ထိန်သိမ်းဖို့ကကျွန်တော်တို့နိုင်ငံအကျိုးအတွက်အကောင်းဆုံးဖြစ်တာကြောင့်သူ့အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကိုအမှန်တကယ်ဖျက်တောက်တာမဟုတ်ဘူးလို့ ตุเตยุนักงานเบจิงมิวมาเปลี่ยวเกะรากูอันเนี้ยเปลี่ยนมิวมาเปลี่ยวเกะบาร์เลยแต่เมื่อฟิลิปปินส์นักงานนี้เนี่ยตู้ยานักงานใจมัวร่าสายยังส่งเพื่อเช็ดดีกูอเมริกันยังล้วนมุมมุมมาเปล่าเลยลุลล่าสวาลุสังดามาพิเดลุเลยตุกับเปลี่ยวบาร์เลยแต่มาดูดาดีเล็ตมาฟิลิปปินส์เนี่ยตู้ยูสุยาจัตเตมานี่เนี่ยสั่งยี่เปลี่ยนเลยเซมบีช่อมวยอังลุสังนักกูอเมริกันสุยานี่เนี่ยจูจูจังแต่เมื่อตุยุนักงานเนี่ยสั่งยี่ตาจาราพิบูตัว ပြောကြားခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကပြီးခဲ့တဲ့စက်တင်ဘာလတဲ့ဒုံးကျည်စံသက်ပြစ်လွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်ဒီဘော်မှာအေးအေးယူတန်ခတ်မှုတွေတွေ့မြင်လို့ဆောင်မှုကုလသမဂ္ဂကကြိုးပမ်းနေတဲ့အပေါ်မှာမြောက်ကိုရီးယားအစိုးရအရာရှိတွေကဒီကနေ့တုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စံသက်မှုတွေကိုပြစ်မှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်ပိတ်ဆို့မှုတွေဟာတရားမဝင်ပြစ်မှုမြောက်တဲ့စာရွက်စာတမ်းတွေဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့နိုင်ငံတကာအဖွဲ့အစည်းများဆိုင်ရာဌာနကွဲဒုတိယညွှန်ကြားရေးမှူးပန်ခွန်ဟွတ်ကပြုံရဲမြို့မှာရှိတဲ့ AP သတင်းဌာနရုပ်သံအဖွဲ့ကိုပြောဆိုခဲ့တာပါအလားတူပြောဆိုမှုမျိုးကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုအခြေအနေဖြစ်အောင်အမေရိကန်ပြည်ထောင်စုကအဓိကကြိုးကန်နေတာလို့လည်းမြောက်ကိုရီးယားအစိုးရအရာရှိတွေကဆွဆွဲပြောဆိုထားပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆက်သက်ပြစ်လုပ်မှုတွေကြောင့်ကုလသမဂ္ဂအနေနဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကို2006ခုနှစ်ကတည်းကစပြီးတော့ချမှတ်လာခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဒီအရေးယူမှုတွေကိုနှစ်ဆတိုးလှုပ်ဆောင်မှုလုံခြုံရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာသမရသက်တမ်းကိုတစ်ကြိမ်ပဲထားတဲ့စနစ်ဟာတိုင်းပြည်အတွက်အလုံးမဖြစ်တော့ဘူးလို့တောင်ကိုရီးယားသမရပါဂုံဟေကပြောဆိုလိုက်ပါတယ်။လက်ရှိမှာသမရသက်တမ်းကန့်သတ်ချက်ကိုပြောင်းလဲဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ရေးအတွက်ဆွေးနွေးမဲ့အထူးကော်မတီတရဖွဲ့စည်းဖို့သမရပါဂုံဟေကလွှတ်တော်ကိုဒီကနေ့တနင်္လာနေ့မှာတောင်းဆိုလိုက်တာဖြစ်ပါတယ်။မူဝါဒတွေကိုဆက်ပြီးအကောင့်ထဲပေါ်သွားဖို့မူဝါဒတွေရဲ့ရလဒ်ကိုမြင်ရဖို့နဲ့တညီတညွတ်တည်းရှိတဲ့နိုင်ငံသားရဲ့မူဝါဒကိုချမှတ်လုဆောင်ဖို့ကသမရသက်တမ်းတစ်ကြိမ်တည်းနဲ့တော့ခက်ခဲပါတယ်လို့သမရပါဂုံဟေကပြောပါတယ်။တစ်ချိန်တုန်းကသမရသက်တမ်းတဲ့ဂျိန်ထားရှိရေးကိုထောက်ခံခဲ့တဲ့သမရပါဂွန်ဟေဟာအခုခါမှာတော့ဒီစနစ်ဟာအထူးသဖြင့်ပြိုင်ဘက်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဆက်လက်တည်ဆောက်ရေးနဲ့ပတ်သက်ပြီးကင်တွယ်ဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံဟာဆယ်စုနှစ်များစွာဆက်အာဏာရှင်အုပ်ချုပ်မှုကနေဒီမိုကရေစီအပြည့်အဝအသွင်ကူးပြောင်းခဲ့တဲ့1989ခုနှစ်ကလေးက9နှစ်သမရလုပ်ခွင့်သက်တမ်းတဲ့ဂျိန်ထဲရှိတဲ့စနစ်ကိုအတည်ပြုလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။သမရပါဂွန်ဟေဟာဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူမရဲ့သမရသက်တမ်းကုံဆုံးမဲ့2018ခုနှစ်မတိုင်ခင်မှာအကောင့်ထဲပေါ်လှုပ်ဆောင်ခြင်းနေတာဖြစ်တယ်လို့လေလာသူတွေကပြောပါတယ်ခင်ဗျာ
ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကကျင်းနှံဆက်သွယ်ရေးနဲ့ဖျော်ဖြေလုပ်ငန်းကြီး Time Warner ကိုဒေါ်လာ84ဘီလီယံကျော်နီးပါးနဲ့ဝယ်ယူမဲ့အစီအစဉ်နဲ့ပတ်သက်လို့တော့လာမယ့်လကြာရင်အမေရိကန်ထက်လွှတ်တော်မှကြားနာဖို့ရှိပါတယ်။ဒီဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုပေါင်းလိုက်ခြင်းအဖြစ်တိတိတသားလဝက်ကြီးအုံမှုကိစ္စရပ်တွေပေါ်ပေါက်လာနိုင်တဲ့အလားအလာတွေရှိတယ်လို့လဝက်ကြီးအုံမှုဒါစီကော်မတီခွဲမှပါဝင်တဲ့ Republican ထက်လွှတ်တော်အမတ်တွေကပြောပါတယ်ရှင်
The Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုရန်နန်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA Internet ဆောင်မြင်လာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တက်မှာပဲတဲ့နားဆင်နေပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေမတိုင်ခင်အရင်ဦးဆုံးအမေရိကန်သမရရွေးကောက်ပွဲအကျိုးနောက်ဆုံးအခြေအနေကိုတင်ပြပါမယ်အကြမ်းဖက်မှုနဲ့ပတ်သက်လို့မဲဆန်ဒါရှင်တွေရဲ့စိတ်ထဲမှာစိုးရိမ်မှုလွှမ်းမိုးနေချိန်မှာပဲ Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာ American ပြည်ထောင်စုကိုအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်ကနေဘယ်လိုကာကွယ်မလဲဆိုတဲ့နည်းလမ်းတွေကိုတင်ပြခဲ့ပါတယ် IS အစွန်ရောက်တွေကိုနှိမ်နှင်းဖို့နဲ့နိုင်ငံတွင်းအစွန်ရောက်ယူဝါဒအန္တရာယ်အပေါ်ဘယ်လိုတားဆီးမလဲဆိုတာကိုဦးတည်ဆောင်ရွက်နေတဲ့တစ်ချိန်ထဲမှာပဲဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်လို့သမရလောင်းနှစ်ဦးရဲ့မတူတဲ့သဘောထားအမြင်တွေရှိနေကြတာပါ VOA သတင်းတော့မဆုတ်ဖာရီဘာပေးပို့တဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ
်အကြမ်းဖက်ဝါဒကိုဘယ်လိုပြစ်မှတ်ထားနိုင်နေမလဲဆိုတာနဲ့ပတ်သက်လို့သမရလောင်းနေဖြစ်တဲ့ Donald Trump နဲ့ Hillary Clinton တို့ရဲ့အစီအစဉ်တွေဟာအတူတူနှီးပါဖြစ်တဲ့ဆိုတာကိုတွေ့ရမှာပါ Mrs. Clinton က
I will defeatISIS and some of it is we have to up
our ISIS အဖွဲ့ကိုနှိမ်နှင်းသွားမှာပါဒီကိစ္စနဲ့ပတ်သက်ပြီးထိထိရောက်ရောက်လှုပ်ဆောင်သွားရမှာဖြစ်တယ်လို့နိုင်ငံတွင်းမှာလည်းပါပါနဲ့နဲ့ကင်တွယ်သွားရပါမယ
် Donald Trump အနေနဲ့လည်း ISIS တွေကိုပြစ်မှတ်ထားနှိမ်နှင်းသွားမှာဖြစ်ပေမဲ့ဒီအကြမ်းဖက်အုပ်စုဟာပြည်ထနာရဲ့အဓိကကြတဲ့အစိပ်ပိုင်းဖြစ်တယ်လို့သူကမြင်ပြီး Clinton အပေါ်ဝေဖန်ပါတယ
် And you see we are going to stopradical islamic
နိုင်ငံတွင်းကအစွန်းရောက်အစ္စလာမ်ကိုအကြမ်းဖက်ဝါဒကိုဆုံးခန်းနိုင်အောင်လုပ်ရမှာဖြစ်ပေမဲ့သူကတော့တိတိကျကျပြောဆိုတာမျိုးမလုပ်တာကိုအားလုံးတွေးရမှာပါ
ဒါပေမဲ့လည်း Mrs. Clinton ကအစိုးရဂျီအက်ဒီအဖြစ်သုံးနှုန်းခေါ်ဆိုခဲ့ပါတယ်။ IS2 ရဲ့အမဂန်နေမီတွေကိုရှင်းလင်းသွားဖို့စီစဉ်ထားတယ်လို့အကြမ်းဖက်သမားတွေရဲ့ကွန်ရက်တွေကိုမဟာမိတ်တွေနဲ့အတူပူးပေါင်းနှိမ်နင်းသွားတာအမေရိကန်မော်စလင်တွေနဲ့လက်တွဲပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မှာတခါအကြမ်းဖက်သမားတွေရဲ့အစီအစဉ်တွေကိုတံပြန်နှိမ်နင်းသွားဖို့ပိုအင်အားကောင်းတဲ့ထောက်လှမ်းရေးဆိုင်ရာအစီအမံတွေဆောင်ရွက်သွားဖို့စတာတွေကို Mrs. Clinton ကစီစဉ်ထားတာပါအခုအခါမှာ Trump ဟာမွတ်စလင်ဒုက္ခသည်တွေလက်ခံသွားဖို့အရေးသိပ်ပြောဆိုတာမျိုးမရှိတော့ပေမဲ့လည်းသူတို့အပေါ်တင်းတင်းကြပ်ကြပ်စီစစ်ဖို့နဲ့အကြမ်းဖက်သမားတွေကိုနိုင်ငံတွင်းစိတ်ဝင်မလာနိုင်ရေးတင်းကြပ်တဲ့နယ်စပ်ထိန်းချုပ်မှုတွေကိုလုပ်သွားမယ်ဆိုပြီးပြောပါရတယ်။တိတိကျကျပြောဆိုတာမျိုးမရှိပေမဲ့လည်းအာဆက်အစိုးရကိုဖြုတ်ချဖို့နီလန်းရှာမယ်အစားရုရှားအပါဝင်သဘောထားပျော်ပြောင်းတဲ့အာရပ်နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်သွားခြင်းနဲ့လို့ Trump ကပြောပါရတယ်။သူကိုထောက်ခံသူဖြစ်တဲ့အငိမ့်စားကြီးတဲ့ပိုချုပ်ကြီးစစ်နီရှက်နောင်းက
Donald Trump will show no leeway.
Trump ဟာ ISIS တွေကိုလုံးဝကင်တွယ်သွားမှာပါ။ဘယ်နေရာမှာပဲရောက်ရောက်သူကလိုက်လံနှင်းနှင်းသွားပါပါ။အခုဆိုးရတဲ့စာရင်တော့ကင်တွယ်ဝန်ကင်တွယ်နီးမှာသူကပို့ပြီးတော့ပြုလွယ်ပြင်လည်ရှိမယ်လို့ကျွန်တော်ထင်ပါတယ
်။တန်တမန်ဟောင်းတဦးဖြစ်သူ James Jeffrey ကတော့ Hillary Clinton ရဲ့နီးဗျူဟာကိုပိုသဘောကျပါတယ်။
Well, my hope is that with the attack on Mosul pending
Mosul ကိုပြန်လည်တင်းယူဖို့ကြိုးစားနေတဲ့အချိန်တည်းမှာသမ္မတဥပမာအနေနဲ့ Mrs. Clinton သမ္မတတာဝန်မထမ်းဆောင်ခင် IS တွေကိုရေကုန်ရေကန်းနှိမ်နင်းသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့လည်း Rucker က IS တွေရဲ့နောက်ဆုံးအမာခံနေမျိုးကိုသူမအနေနဲ့ပြင်းပြင်းထန်ထန်နှိမ်နင်းကင်တွယ်သွားမယ်ဆိုတဲ့အပေါ်လဲတန်လျာရှိစရာမလိုပါဘူး။
ISIS တွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမော်ဇူးမြို့ကိုပြန်လည်သိမ်းပိုက်တဲ့စစ်စင်ရေးဟာတမရက်ထက်ပိုပြီးတော့မြင်းမြန်ဆန်ဆန်ဆောင်ရွက်နေနိုင်ကြောင်းအီရတ်အရာရှိတွေကပြောပါရတယ်။ဒါပေမဲ့လည်းဒီလိုအခြေအနေတွေအားလုံးဟာအမေရိကန်ရဲ့မဟာဗျူဟာနဲ့နောင်တက်လာမဲ့သမရအပေါ်တက်ရောက်မှုရှိမှာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါရခင်ဗျာ။
ရရှိနေမှာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်စူးတဲ့နိုင်ငံတော်အတိုင်ပင်ခံနဲ့ဒီစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲမှာအရင်စစ်စွားနဲ့နှီးဆက်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေဖိတ်ကြားခဲ့တယ်လို့သူတို့ကရှစ်ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေပြီးတော့ကန့်လှန့်ခဲ့ပါတယ်။အခုလိုဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်အစိုးရတက်ကြားနှီးနှီးဆက်ဆက်ဆက်ဆံမှုတွေရှိလာတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအစိုးရတည်ရဲ့အောက်နိုင်ငံတော်စီးပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မဲ့အသုံးဝင်မဲ့အများအကျိုးဆောင်နိုင်မဲ့ပုံကိုယ်တွေအဖွဲ့အစည်းတွေဖြစ်လာမယ်လို့ယူဆပါလား။လာမယ့်အင်္ဂါနေ့ညပိုင်းတရားရည်လည်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပေးထားမယ်ဆိုရင်တရားရည်လည်အစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုသိလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုလိုပါတယ်ခင
်ဗျာအနောက်ပြင်ကညာ VOE တိုင်းရည်လိုင်းစီစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်အခုတော့ရှမ်းပြည်နယ်ကစီရေးတင်းမာမှုကိုကြည့်ရအောင်ပါရှမ်းပြည်နယ်အစီအပိုင်းမိုင်းလာဒေသမှာဝမိုင်းလာနဲ့အစိုးရတပ်တွေစီးရီးပြင်ဆင်တာတွေရှိတာကြောင့်အနီးပတ်ဝန်းကျင်ကဒေသခံပြည်သူတွေဟာအထိတ်တလန့်ဖြစ်နေကြပါတယ်။လွန်ခဲ့တဲ့လကမိုင်းလာဒေသကိုလာရောက်တပ်ဆွဲထားတဲ့ဝတပ်တွေကိုဒီကနေ့နောက်ဆုံးထားဆုတ်ခွာပေးဖို့အစိုးရတပ်မတော်ကအကြောင်းကြားထားပြီးဝတပ်ဖွဲ့ကဆုတ်ခွာမပေးရင်တိုက်ပွဲတွေဖြစ်ပွားလာမလားဆိုတဲ့စိုးရိမ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်အစီအပိုင်းကတပ်ဖွဲ့တွေကြားစီးရီးတင်းမာမှုနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကပြောပြပါမယ်
။ဟုတ်ကဲ့ပြီးခဲ့တဲ့စက်တင်ဘာလနောက်ဆုံးပတ်မှာ UWSA ကဝါပြည်သွေးစည်းညင်ညွေးတပ်ဖွဲ့ကရှမ်းပြည်နယ်အစီအပိုင်းအထူးဒေသလေးကမိုင်းလားလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညင်ညွေးတပ်ဖွဲ့ NDAA ရဲ့တပ်စခန်း၃ခုကိုသိမ်းယူတပ်ဆွဲခဲ့ပါတဲ့။ဒီလိုတက်ဆွဲထားတာကိုဒီလ24ရက်နေ့နောက်ဆုံးထရုတ်သိမ်းဖို့အတွက်ဝါတက်ဖွဲ့ကိုအစိုးရတက်မရောတရီကန်တိုင်းစစ်ဌာနချုပ်ကညွှန်ကြားခဲ့ပြီးတဲ့နောက်23ရက်နေ့မှာမိုင်းလားအဝင်ဂိတ်တွေကိုပိတ်ဆို့ခဲ့တာဖြစ်ပါတဲ့ရှမ်းပြည်နယ်အစီပိုင်းအထူးဒေသလေးကမိုင်းလားဒေသတွင်းကအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံတအူးကလောလောဆယ်အခြေအနေကိုအခုလိုပြောပါတဲ့
ကိုဒီဝါတက်တွေတိတ်ထွားတဲ့အခြေဝန်တာဘင်းကိန်းကစခန်းတစ်ခုမှာအဲ့ရနေရောတန်ဆုပ်ပေးဖို့တော့ဝါတယ်ကိုအဲမိုင်းလားလည်းသူတို့စီမှာဝင်ပြီးတော့နေရာယူထားတဲ့လူငယ်6ယောက်ရှိတယ်။တမ6ယောက်ရှိတဲ့တပ်တွေကို ဆောက်ပေးဖို့ပေါ့အထူးလေးရလဲတောင်းဆိုတယ်သူမဆောက်ပေးလို့ရှိရင်တပည့်နမဲ့အချိန်ဒီနေ့မှဖြစ်နေတာပေါ့ကျော်တိုက်ပွဲဖြစ်မယ်လို့အမှန်တော့ပေါ့တချို့ကလည်းမဖြစ်ဘူးပေါ့လေပါဇီရိုဆိုတော့ဒီ9ပြန်နဲ့စီဗီကြားထဲမှာရှိတဲ့ဒီအထူးလေးရကင်းစကန်ကိတ်ဒီမှာလည်းကိုယ်စတန်ဘိုင်းလုပ်ထားကြတယ်လေအထူးလေးကပန်9ပြန်တက်ကတက်လာတဲ့ဝါတက်ကလည်းဒီဘက်ကမတက်နိုင်ဘူးသူကလည်းဟိုဘက်မှာပဲပြန်နိုင်ရှိတယ်ဒီအစိုးရတပ်ဖွဲ့ကလည်းဝါဝါဒီတာတိကျတွေကမိတ်ဆက်မင်းရအန်ဒီကြတယ်မှာကိုတင်ရတူချက်ပြီးချထားတယ
်ဝါဒီတာနဲ့နီးစပ်တဲ့မိုင်းခတ်မိုင်းရန်ဘက်ကပြည်သူတွေကတော့ဒေတာရင်းစစ်ပြင်ဆင်မှုတွေကြောင့်အထိတ်တလန့်ရှိနေတယ်လို့လည်းဆက်ပြောပါတယ
်အခုကဒီမိုင်းခတ်ရဲ့မိုင်းရန်ရဲ့တက်မှလည်းအခုကနည်းနည်းလို့လို့ဖြစ်နေတယ်လေမိုင်းခတ်ကိုဟိုဒီဟိုတက်မှဖက်ရနေပြီးတော့မှနည်းနည်းကြီးရအမြောက်တွေအမြောက်တင်ကားတွေပေါ့နော်တော်ပြလာတဲ့ခါကျတော့ဒီဘက်ကိုတိုးဝင်လာတဲ့ခါကျတော့အဲ့ဒီမှာဝါနဲ့မင်းသားနဲ့24ရက်နေ့မှာဝါကမဆုတ်သွားလို့ရှိရင်တိုက်ပွဲဖြစ်မယ်ဆိုတော့ကလောက်ဟလောက်ဟလာလေးထွက်နေပြီးတော့လူတွေကထွက်ပြေးနေကြတယ်ဆက်ကလည်းဒီကိုရှင်းရတယ်တိုးချက်ပြီးထိုးလာတော့လူတွေကအခုဒီမင်းရန်ဘက်ကလည်းပြေးရပါပေါ့မင်းရန်မင်းတွေဘက်ကပြေးကြတယ်မင်းကဘက်ကတော့ဘာမှမပြေးပါဘူးဒီဘက်လူတွေကတော့အကုန်လုံးအဓိပ္ပာယ်နဲ့စောင့်ကြည့်နေကြတော့
ပြီးခဲ့တဲ့ရက်အတွင်းကဝါတက်ဖွဲ့တက်ဆွဲရာဒေတာမှာအစိုးရစစ်လီရင်ပြန်တွေပြန်ဝဲတာတွေရှိတယ်လို့ကျိုင်းတုံနဲ့မိုင်းဆက်လီရင်ကွင်းမှာလဲအစိုးရလေတပ်ကအင်အားဖြည့်တင်းနေပြီးမိုင်းလားကိုတွားရောက်အလုံးလုံးကင်သူတွေကျိုင်းတုံမြို့ကိုပြန်လာနေတာအများပြားရှိတယ်လို့လဲဒေတာကန်တွေကပြောပါတယ်မိုင်းလားဒေတာကဝါတက်ဖွဲ့တွေပြန်ရုပ်သိမ်းမသိမ်းဆိုတဲ့အခြေအနေကိုတော့ဝါဒီမိုကရက်တစ်ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်ပေါင်းနှက်ကအခုလိုသုံးသပ်ပါတယ်
ဥစားကတော့သူတို့ရခိုင်ကလေးကနေတဲ့စကန်းသူတို့ကဒီတိုင်းနဲ့ဆက်လက်နေမယ်ဆိုတဲ့အကြောင်းဒါသူတို့ရဲ့ဟောခမပိကုန်နေပါဒီခိကလေးကသူတို့နေလာခဲ့တဲ့စကန်းမို့လားနော်အေးဒါကြောင့်မို့သူတို့ကဒီလိုပဲဆက်လက်ပြီးတော့ရပ်တည်နေသွားမယ်ဆိုတဲ့အကြောင်းတော့ကြားသိရမိုင်းလာနဲ့သူတို့နဲ့ဘယ်ဒီလိုသဘောတူမိတဲ့အတိုင်းနေလာခဲ့တဲ့ဥစားဖြစ်တဲ့အတွက်ကြောင့်သူတို့ကဆက်လက်တော့
စတင်ပါလာနောက်ဆုံးပတ်မှာဝါတက်ဖွဲ့ကသိယူခဲ့တဲ့မိုင်းလာစခန်းတွေဟာ2009ခုနှစ်ကတည်းကဝါတက်ဖွဲ့တွေအခြေပြုလှုပ်ရှားခဲ့ဘူးသလိုစီရေးအရာအရေးပါတဲ့နေရာတွေဖြစ်ကြောင်းစီရေးလေးလာသူတွေကသုံးသပ်ပါတယ်မိုင်းလာအဖွဲ့ဘက်ကလည်းဝါတက်ဖွဲ့တွေစီရေးလေးခြင်းစဉ်မှာမှားယွင်းခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဝါနဲ့မိုင်းလာဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးတဲ့နောက်မှာအနီးကပ်ဆုံးရှိခဲ့တဲ့မဟာမိတ်တွေလည်းဖြစ်ပါတယ်။ဒီကနေ့နေကင်းပိုင်းမှာတော့ဝါတက်ဖွဲ့ရင်းစုခွာရေးနဲ့ပတ်သက်ပြီးမိုင်းလာမြို့မှာဝါမိုင်းလာနဲ့အစိုးရတက်မတော်ကိုယ်စားလှယ်ဆွေးနွေးနေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တရားအတည်ပြုချက်တော့မရခဲ့ပါဘူး
။ကိုမိုးစိုးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့မုံတိုင်းကိုစိုးရိမ်နေကြတဲ့အခြေအနေကိုပြောပြပါမယ်။ဘင်္ဂလားပင်လယ်အော်မှာအခြေပြုတိုက်ခိုက်လာမဲ့အနီရောင်အဆင့်မုံတိုင်းဟာဦးတီလမ်းကြောင်းပြောင်းသွားတယ်ဆိုပေမဲ့မုံတိုင်းရှောင်ဒုက္ခတဲ့2000ကျော်ဟာအေယာဝတီတိုင်းလာဘူတာမြို့နယ်မှာစိုးရိမ်စိတ်နဲ့တင်းရှောင်ရောက်ရှိနေပါတယ်။ဒါအပြင်မုံတိုင်းတိုက်ခိုက်နိုင်မဲ့လမ်းကြောင်းပေါ်ကမြို့ရွာစာတင်ကျောင်းတွေကိုလည်းပိတ်ထားရပါတယ်။ဒီအခြေအနေကိုတော့ VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။အေယာဝတီတိုင်းဒေသကြီးတွင်အပြင်းမုံတိုင်းတိုက်ခိုက်မယ်လို့အစိုးရကလည်းကြေညာထားတာကြောင့်မုံတိုင်းဥတီရလမ်းကြောင်းပြောင်းသွားပြီမဲ့ဒေသခံတွေအနေနဲ့ကတော့စိုးရိမ်ထိလန့်မှုတွေရှိနေပါတယ်။အေယာဝတီတိုင်းလပုတ်တာမြို့သွင်းမှာတော့ပင်လယ်နားနီးကျေးရွာကမုံတိုင်းရှောင်ဒုက္ခတဲ့2000ကျော်ရောက်ရှိနေတယ်လို့လပုတ်တာမြို့ဂရုဏာမြို့ဝန်ကျန်းမာရေးနဲ့လူမှုကူညီရေးဖွဲ့ဝင်ကိုလူဝင်ပရိယတ်သိစာတင်တိုက်ကအရှင်ပညာလောကကလည်းအခုလိုမိတ်ကြားခဲ့ပါတယ
်။ဒီပေါ်မှာဆိုရင်တော့၃ချောင်းတိုင်းလို့လို့ပေါ့နော်ဖြည့်နေပြီတော့လူကြီးကခမိုင်းကြီးက2000ကျော်ကျော်3000ကြီးကနေခင်ဗျာဒီရုပ်ဒီရသားကြီးကနေပြီးတော့သူတို့ခမင်းလို့ရင်းလို့ရှင်နေပြီးတော့သူတို့ဆိုင်ရဆိုင်ရကြီးကနေပြီးတော့ဆက်ပြီးတော့ကျင်းနေနေပါလေခင်ဗျာ
မုံတိုင်းရှောင်သူအများစုကပြင်စလူမြို့နယ်ခွဲတွင်းကစလူဂိတ်တပြူကုန်းရေပွေပိုကုန်းဘိုင်းတောင်6အဆရှိတဲ့ကျေးရွာတွေကထွက်ပြေးသိမ်းရှောင်လာကြတာဖြစ်ပြီးလပုတ်တာမြို့လေးသားကျောင်းကြိုက်စီယိုးကျောင်းကိုနဝင်းကျောင်းအာတော့ကယာမကျောင်းအောင်သိတိကျောင်းချူဟင်းသာတရက်တော်အဆရှိတဲ့ကျောင်းတွေမှာခိုလုံနေကြရပါတယ်။မုံတိုင်းရှောင်ဒုက္ခတဲ့တွေကိုမြို့ခံလူမှုရေးဖွဲ့တွေကနေကူညီဆောက်ရှောက်ထားတယ်လို့လည်းအရှင်ပညာလောကကနေမိတ်ကြားခဲ့ပါတယ်။အေယာဝတီတိုင်းတွင်လပုတ်တာမြို့နယ်ဟာပြီးခဲ့တဲ့နိုင်ကမုံတိုင်းကျရောက်ခဲ့စဉ်ကထိခိုက်မှုများပြားခဲ့လို့မုံတိုင်းအန်ရဲ့တတိပေးပြီးစိုးရိမ်စိတ်နဲ့အခုလိုတင်းရှောင်လာတာဖြစ်တယ်လို့လပုတ်တာမြို့နယ်ကတိုင်းဒေသကြီးလှုပ်တော်ကူဆလဲဦးကျော်မြင့်ကပြောပါတယ်။ ဒီလိုလောဘဓာတ်မျိုးတွေကတော်တော်လေးဟိုအဲ့အန်တွေကြီးရောက်ထားတဲ့နေရာဖြစ်တဲ့ဆိုတော့ဒေသခံနေရာလည်းစိုးရင်ကြောက်ငံကြတယ်ပေါ့ဗျာအဲ့တော့ဒီမုံတိုင်းပြည်ကလည်းခါကြတော့သူမြကြီးတွေပြီးမှရှိတဲ့ကြီးွားတွေကဒေသခံတွေပေါ့မုံတိုင်းကဒီရေတက်လာရင်အင်ကြီးမြုပ်ပြီးတော့ရေမြုပ်ပြီးတော့ဟိုရေနောက်ပြောပါပြီးတော့ဟိုဘယ်လိုအဲ့ဒါကိုစိုးရင်ပြီးတော့ဘယ်လိုကိုယ်တိုင်အင်မြုပ
ိတ်ထားမယ်နေရာရှိတာပေါ့မုံမင်းဖြတ်သွားမယ်နေရာကျွန်တော်တို့ဘူပင်းလက်ကမ်းကြီးဒီတာမြို့ဝတ်တုံးမဒီတာပေါ့နော်တပိမျိုးရဲ့ဟိုင်းကြီးကျွန်းတဝိုက်ဒီလဲပါတာပေါ့ဗျာဟိုလက်ပတ်တာမြို့နေရူဖြာပုံမြို့နေရူအဲ့ဒီဒီသားတွေကတော့ကျူတင်ပြီးတော့ကာကွယ်ရေးအနေနဲ့ပါဒီမုံတိုင်းဖြတ်တန်းသွားလာမယ်ရက်ပေါ့အဲ့ဒီရက်လောက်ကိုပဲကျွန်တော်တို့ဟိုပိတ်ဖို့ရည်ရထားတာပါ
ပတိန်ကံကြီးသောငပုသောတာပေါင်းမြောင်းများအိမ်မဲဝါခမဖျာပုံပိုကလေးဒေဒီရဲကြိုင်လက်လပုတ်တာနဲ့မော်လမြင်ကျိုးမြို့နယ်စတဲ့မြို့နယ်73မြို့နယ်ကကျောင်းပေါင်း1350ကျော်ကိုအောက်တိုဘာလ24 25ရက်တွေမှာပိတ်ထားမယ်လို့လဲတိုင်းပညာရေးဌာနကနေထုတ်ပြန်ထားပါတယ်အစိုးရအနေနဲ့မိုးလေဝါဒသတင်းတို့အရေးပေါ်ကြေညာချက်တွေကိုအချိန်နဲ့မျှတပြေးညီထုတ်ပြန်မှုတွေရှိနေပေမဲ့လည်းမုံတိုင်းဆိုင်ရာသတိပေးတဲ့ချက်လက်တွေအားနည်းနေသေးတယ်လို့ပတိန်မြို့မြို့ခံဦးရဲဝေအောင်ကပြောပါတယ
်အားနေတယ်ကွအားနေလို့ဟာအခုလေဝင်မဲ့အတိုင်းတာပေါ့နော်ကျွန်တော်ကသင်ကြအတိအကျပေါ့နော်ဘယ်နေရာကိုအတိအကျဝင်မဲ့ဆိုတာကိုမျိုးပေါ့နော်လမ်းကြောင်းကိုအဲ့မျိုးကြတော့တတိယအတိအကျမရှိဘူးပေါ့အခုဆိုပြန်ပြီးတော့ဒီအာရီတိုင်းဆိုရင်မဝင်တော့ဘူးဆိုလှည့်သွားတဲ့သဘောကိုပြောတယ်ဆိုတော့
မိုးလေဝါဒနဲ့ဆလဗီရညွန်ကြိုင်းမှုဦးစီးဌာနကနေဘင်္ဂလားပင်လယ်အော်တွင်ဖြစ်ပွားနေတဲ့မုန်တိုင်းငယ်ဟာ24နာရီအတွင်းအပြင်းဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲနိုင်ပြီးလိမ်မော်ရောင်အစိကနေအနေရောင်ဆင့်သို့ပြောင်းလဲတက်မှတ်လိုက်ကြောင်းနဲ့မုန်တိုင်းကြောင့်ဧရာဝတီတိုင်းဒေသကြီးလပုတ်တာခရိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲခရိုင်တို့မှာဒီရီဟာ9ပေကနေ10ပေထိမြင့်တက်လာနိုင်တယ်လို့ပြီးခဲ့တဲ့ရက်တွေမှာသတိပေးထားပါတယ်ဒီလိုသတိပေးထုတ်ပြန်ချက်တွေကြောင့်အယဝရီတိုင်းပင်လယ်ကမ်းရိုးသားနီးကျွော်တွေကဒေသခံတွေကနေစိုးရိမ်စိတ်နဲ့လပုတ်တာမြို့ပေါ်ကိုတိမ်းရှောင်လာတာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွင်းအိမ်တင်ပြခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia 77 Jewelry ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
ဒီရနေငံမိုးစမျိုးကိုအရက်စစ်သွေးကြွားတွေလက်ထဲကနေပြန်လဲတန်းယူဖို့ထိုးစစ်ဆင်နေတာတွေသတင်းတစ်ပတ်ကြာလာတာနဲ့အမျှအီရက်တပ်ဖွဲ့တွေဟာဒီကနေ့ဒီမိုးစမျိုးပြင်ပမှာပုံကျဲတိုက်ခိုက်နေပါဗျ။မိုးစမျိုးကနေအရှိတ်15ကီလိုမီတာလောက်မှရှိတဲ့ဘာတလာမြို့ကိုအထိကတိုက်နေတာပါ။အီရက်တပ်ဖွဲ့တွေနဲ့ကာထလန်နကိုင်တပ်ဖွဲ့တွေဟာမိုးစမျိုးအရှိတ်နဲ့တာဝန်မှရှိတဲ့မြို့ငယ်လေးတွေကနေတဆင့်ထိုးပေါက်ပြီးမိုးစမျိုးအတွင်းကိုချဉ်ကပ်လာနေတာပါရှင်။စီးပြားနိုင်ငံအလက်ပိုမြို့မှာလူသားချင်းစာနာတဲ့အနေနဲ့၃ရက်ကြာတိုက်ပွဲတွေရပ်နားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်ဆင်မှုတွေနဲ့ဘုံချတိုက်ခိုက်တာတွေရှိတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်အလက်ပိုမြို့ဟောင်းရဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့အနောက်ဘက်အချမ်းနဲ့မြို့အရှိချမ်းကိုပိုင်းခြားထားတဲ့ဒီရှေ့တန်းစစ်မျက်နှာတစ်လျှောက်ကနေရာတွေအများအပြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ရှင်Republican သမ္မတလောင်ဒိုနယ်ထရမ့်ဟာဒီ American သမ္မတတာဝန်ယူဖို့အရေးအချင်းမပြည့်မိဘူးဆိုတာကိုတနေ့တည်းတနေ့ပို့ပြီးတော့သက်သေပြလာနေတယ်လို့ American သမ္မတ Barack Obama ကတနေ့နေ့ကပြောဆိုလိုက်ပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွက် Democratic သမ္မတလောင် Hillary Clinton ဘက်ကနေထောက်ခံမဲဆွဲတဲ့ Nevada ပြည်နယ် Las Vegas မြို့မှာကျင်းပတဲ့လူထုစုဝေးပွဲမှာအဲ့ဒါလိုပြောသွားတာပါ။ Mr. Trump ကတော့ရွေးကောက်ပွဲကာလလုပ်ငန်းစဉ်တွေဟာသူ့အပေါ်မှာမျှတမှုမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့ပြောဆိုလာနေတာပါရှင်။ရခိုင်ပြည်နယ်ဘက်မှာကြမ်းဖက်တိုက်ခိုက်တဲ့အခြေအနေတွေထပ်ပြီးတော့ဖြစ်ခဲ့ပြီးတဲ့နောက်အခုချိန်အထိမတည်ငြိမ်သေးတာကြောင့်ဒေသခံလူမှုအတိုင်းအဝန်တစ်ခုအကြားငြိမ်းချမ်းရေးအလားအလာပေါ်မှာမေးခွန်းတွေထွက်လာစေပါတယ်။တပ်ဖွဲ့ဝင်ရဲတပ်ဖွဲ့ဝင်9ဦးတပ်မတော်သား5ဦးကြာဆုံးပြီးတော့တိုက်ခိုက်သူတွေဘက်ကအယောက်30သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေကို ISO လို့ခေါ်တဲ့ Ranger လက်နက်ကိုင်ဖွဲ့နဲ့ဆက်ဆက်သူတွေကလုခဲ့တာဖြစ်တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။တခါဒီဖိလစ်ပိုင်သမ္မတ Rodrigo Duterte ကတော့သူ့ရဲ့တရုတ်နိုင်ငံခီးစင်တွင်အမေရိကန်နဲ့ဆက်ဆံရေးကိုဖျက်တောက်ဖို့အရွယ်ထားတယ်လို့ပြောကြားပြီးရက်ပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အာရှနဲ့ Pacific ဒေသကြီးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Ressen နဲ့တွေ့ဆုံပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီဝန်းကနေ9:00နာရီထိလိုင်းနံပါတ်16695ရို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.